အမေရိကန်ပြည်ထောင်စုမှာ18ရက်ကြာခီးစဉ်နဲ့ရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေဟာယုံကြည်ချက်အတိုင်းငြိမ်းချမ်းတဲ့ဘဝနဲ့နေထိုင်နိုင်တဲ့လူ့အဖွဲ့အစည်းတစ်ရပ်ဖြစ်လာအောင်ဝိုင်းဝန်းကူညီကြဖို့ပြောဆိုလိုက်ပါတယ်။စက်တင်ဘာလ28ရက်နေ့ကဒီဆန်ဖရန်စစ္စကိုမြို့မှာကျင်းပခဲ့တဲ့ Freedom Forum ဆွေးနွေးပွဲမှာအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။အပြည့်အစုံကိုမမိုးဖြူကဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ပါတယ်ရှင်။မနေ့ကကျင်းပတဲ့ San Francisco Freedom Forum အစည်းအဝေးမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကမိန့်ခွန်းပြောခဲ့ပါလေ1988ခုနှစ်ကစလို့ဆယ်စုနှစ်နှစ်ခုနီးပါးနေအိမ်အခြေချုပ်နဲ့အကျဉ်းဆန်ဘဝနေထိုင်ခဲ့ရတဲ့ဒေါက်တာဆန်းစုကြည်ကလွတ်မြောက်ခြင်းအတွက်ခရီးရှိ The Long Road to Freedom လို့အမည်ပေးထားတဲ့အခမ်းအနားမှာဖိနှိပ်မှုတွေဘလောက်ပဲရှိရှိကိုကိုကိုလွတ်မြောက်အောင်နေနိုင်တဲ့လူဟာအမြဲတမ်းလွတ်လပ်နေနိုင်ပါတယ်လို့ပြောဆိုသွားပါတယ
် If you free yourself first you have always been free but if you think of freedom as what you're going to achieve
ဒါပေမဲ့ကိုယ်နိုင်ငံရဲ့လူမှုအဆောက်အအုံအဖွဲ့အစည်းကြီးတွေနဲ့အတူကိုယ်လူမျိုးကိုယ်နိုင်ငံရဲ့လွတ်လပ်ရေးအတွက်ကြိုးပမ်းနေသူတွေအတွက်တော့လွတ်လပ်မှုအတွက်ရုန်းကန်လှုပ်ရှားတဲ့ခရီးကရှိပါလိမ့်မယ်လို့ပြောဆိုသွားပါတယ်လူခွင့်ရေးတက်ကြွလှုပ်ရှားသူ check နိုင်ငံရေးခေါင်းဆောင်ဖာကလော့ဖာဗယ်ရှေ့ဆောင်လမ်းပြခဲ့သလိုပဲဖိနှိပ်မှုတွေရှိနေတဲ့ကြားကကိုကိုကိုလွတ်မြောက်အောင်လုပ်ရမှာအမှန်တရားနဲ့နေထိုင်မှုကနေစတင်ကြရပါလေဒီလိုနည်းနဲ့ပဲကိုနိုင်ငံရဲ့နိုင်ငံသားတွေကိုလည်းဖိနှိပ်မှုတွေအောက်ကနေလွတ်မြောက်အောင်အမှန်တရားနဲ့နေထိုင်ဖို့လူမှုအဖွဲ့အစည်းကြီးတွေကနေစွမ်းဆောင်သွားကြရမှာဖြစ်တယ်လို့ပြောဆိုပါလေမြန်မာနိုင်ငံအတွက်တော့အဲ့ဒီခီးရှေကြီးကိုအခုစရရော့မယ်လို့ဒေါက်ဆန်းစုကြည်ကပြောသွားပါလိ
Now that we have started along a different
အခုမတူချားနာပြီးတော့ရှင်းလျားတဲ့ခီးကိုကျမတို့ရှောက်လန်းရတော့မှာမလို့ခရိုင်းထက်ပို့ပြီးတော့မိတ်ဆွေကောင်းတဲ့အများကြီးလိုပါတယ်အရင်ရှောက်ခဲ့ရတဲ့လမ်းကမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ရောက်ဖို့ကြိုးပမ်းခဲ့ရတာပါအခုရှောက်ရမယ့်လမ်းကတော့မြန်မာနိုင်ငံကိုစစ်မှန်တဲ့ဒီမိုကရေစီနည်းလမ်းကြောင်းလူ့အဖွဲ့အစည်းကြီးတွေတည်ဆောက်ခွင့်ရမယ့်ခီးပါဒါကြောင့်မိတ်ဆွေကောင်းတွေပို့ပြီးတော့လိုအပ်တာပါ
လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လည်းဘယ်နေရာတွေမှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတဲ့ဒီချိုးဖောက်မှုတွေကိုလူ့အဖွဲ့အစည်းကအလေးထားအာရုံစိုက်လာအောင်လုပ်ရမယ်ဆိုရဲကာလရှည်ကြာရှုမြင်ဆောင်ရွက်ချက်တွေနဲ့မလုံလောက်တော့ဘူးလို့ထောက်ပြပြောဆိုသွားပါလေလူခွင့်ရေးချိုးဖောက်မှုတွေကိုတားဆီးဖို့အတွက်ပညာဉာဏ်နဲ့ကိုကျင့်သိက္ခာဆိုင်ရာစွမ်းရည်ခွန်အားတွေရှိဖို့လိုတယ်ဆိုတာကိုလည်းဒေါက်ဆန်းစုကြည်ကဥပမာပေးတင်ပြခဲ့ပါလေ
Without such strengths it is difficultfor ordinary people
တရားဥပဒေစိုးမိုးမှုရှိအောင်စ조사ပြီးတော့လူခွင့်ရေးချိုးဖောက်မှုတွေမဖြစ်အောင်လို့တားဆီးရုံနဲ့မရတော့ပါဘူးလူခွင့်ရေးချိုးဖောက်နေသူတွေကိုဘာကြောင့်ဒီလုပ်ရက်တွေကိုမလုပ်သင့်ဘူးလဲဆိုတာနားလည်လာအောင်လို့လုပ်ပေးဖို့လိုအပ်ပါတယ်လူခွင့်ရေးချိုးဖောက်သူတွေဟာသူတို့လုပ်ရက်တွေကလူခွင့်ရေးချိုးဖောက်နေတယ်ဆိုတာကိုမသိတာလားဒါမှမဟုတ်ရင်လည်းသူတို့လုပ်ရက်တွေကသူတို့အပါအဝင်လူသားအလုံးရဲ့ဂုဏ်သိက္ခာကိုဖျက်ဆီးနေတယ်ဆိုတာကိုမသိတာလားဒါကိုဖော်ထုတ်အသိပေးဖို့လိုပါတယ်။အာဏာရှင်စစ်တပ်တွေသူ့လူမျိုးသူ့တိုင်းပြည်ပေါ်ဘလို့လူခွင့်ရေးချိုးဖောက်မှုတွေလုပ်တယ်ဆိုတာကြားခဲ့ကြရပြီးပါပြီ။ဉာဏ်ပညာနဲ့ကိုကျင့်သိက္ခာဆွမ်းရည်တွေမရှိရင်တာမန်ပြည်သူတာမန်စစ်သားတယောက်ဟာလူခွင့်ရေးချိုးဖောက်မှုမကျူးလွန်မိအောင်လို့ထိမ့်ဖို့မလွယ်ပါဘူး။ဒါမဲ့လည်းမွေးရပါအသိစိတ်စာနာစိတ်တွေနဲ့မကျူးလွန်မိအောင်ထိမ့်သိမ့်နေပါတယ်။ဒါကိုသူတို့နားလည်လာအောင်လို့ကျွန်တော်တို့ကူညီနိုင်မှာပါ။
လွတ်မြောက်ရေးခရီးလမ်းအတွက်အမုန်းနဲ့အကြမ်းဖက်မှုတွေကင်းဖို့လိုအပ်ပါလေ။ဒါကြောင့်လဲဒီခရီးရှည်ကြီးကိုအမုန်းနဲ့အကြမ်းဖက်မှုတွေမရှိဘဲရှောက်လှမ်းခဲ့ကြတဲ့မဟာတမဂန္ဒီလိုပုဂ္ဂိုလ်ကြီးတွေကိုလေးစားပါလေလို့ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါလေ
။ Unless we can walk this road without hatred, what we find at the end may not be what we had imagined. I do not believe that
ကိုလိုဂျင်းရဲ့အောင်မြင်မှုကိုဘလို့နီလန်းသုံးပြီးတော့အရာယူယူအောင်မြင်မှုရရင်ပြီးတာပဲလို့ယူဆသူတွေရှိပါတယ်။ဒါဟာမှန်တယ်လို့မထင်ပါဘူး။နီလန်းမမှန်ရင်နောက်ဆုံးမှရတဲ့အောင်မြင်မှုဆိုတာကလည်းမှန်ကန်မှုမရှိနိုင်ပါဘူး။လွတ်လပ်မှုအတွက်အမုန်းနဲ့အကြမ်းဖက်မှုနည်းတွေသုံးပြီးတော့ရှောက်လန်းမယ်ဆိုရင်တော့ခီးဆုံးမှရမယ်ရလကလွတ်လပ်မှုဖြစ်မှာမဟုတ်ပါဘူး။ကိုယ့်ရဲ့အမုန်းကိုယ့်ရဲ့အကြမ်းဖက်မှုနဲ့ကိုယ်တိုင်တည်ဆောက်ထားတဲ့အကျဉ်းတော်ကိုပဲရမှာပါ
။ဒါကြောင့်ကိုယုံကြည်ချက်အတိုင်းငြိမ်ငြိမ်ချမ်းချမ်းနေထိုင်လို့ရတဲ့လူအဖွဲ့အစည်းကိုတည်ဆောက်ဖို့လိုပါလေဒီနေ့တည်းထီတော့အရေးအတွက်နည်းလာတယ်ဆိုပေမဲ့မြမနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရတဲ့သူတွေအကျဉ်းတောင်နေတဲ့မှာရှိနေပါသေးတယ်ဒါကြောင့်သူတို့ရဲ့ယုံကြည်ချက်အတိုင်းငြိမ်ငြိမ်ချမ်းချမ်းနေထိုင်ခွင့်ရှိတဲ့လူအဖွဲ့အစည်းတည်ဆောက်နိုင်အောင် ဝိုင်းဝန်းကူညီကြဖို့ကိုလည်းပြောဆိုသွားပါလိမ့
် To this day there remain prisoners of conscience in my country not as many as
နိုင်ငံတကာကလူခွင့်ရေးလှုပ်ရှားတက်ကြွသူတွေတက်ရောက်ဆွေးနွေးကြတဲ့ဒီခန်းသားမှာဒေါအောင်ဆန်းစုကြည်ကိုချက်နိုင်ငံရေးကောင်ဆောင် Vaclav Havel ကိုဂုဏ်ပြုပေးအပ်တဲ့ Vaclav Havel Prize for Creative Dissent ရဲ့ဆုကိုပေးအပ်ချီးမြှင့်ခဲ့ပါလိမ့်စက်တဘာလ29ရက်နေ့မှာတော့မြန်မာဒီမိုကရေစီကောင်ဆောင်ဒေါအောင်ဆန်းစုကြည်ဟာဆန်ဖရန်စစ္စကိုတက္ကသိုလ်မှာမြန်မာမိသားစုတွေနဲ့တွေ့ဆုံမှာဖြစ်ပါလိမ့်ရှင်